မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပေါ်ထိုးစစ်စနစ်တွေရပ်ဆိုင်ပေးဖို့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီညာရေးလုပ်ငန်းဦးဆောင်အဖွဲ့ PPST ကတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံချင်းဇန်နဝါရီလ23ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့အစိုးရညီညာရေးကော်မရှင်နဲ့အခြေလဲဆွေးနွေးဖို့လို့ပြီးတော့တပ်မတော်ဖက်ကတော့ညီညာရေးတကဖွင့်ထားစေပဲလို့တုံ့ပြန်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပါမယ်ရှင်။
NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကန်ရှစ်ဖွဲ့ခေါင်းဆောင်တွေဟာတနင်္လာနေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့တာပါတပ်ချုပ်နဲ့တွေ့ဆုံစဉ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာတွေရပ်ပေးဖို့ NCA လက်မှတ်ထိုးထားတဲ့ညီညာရေးလုပ်ငန်းဦးဆောင်အဖွဲ့ PPST ဥက္ကဋ္ဌစောမူတူစေဖို့ကတိုက်တွန်းခဲ့ကြောင်း PPST အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်
ကျွန်တော်တို့အဖွဲ့ကောင်းဆောင်ဗိုလ်ချုပ်ကြီးမူတူစေဖို့ရဲ့အဖွဲ့မိတ်ခွန်းမှာတော့ဒီအစီအစဉ်ရေးတွေလျှော့ချဖို့ရဆိုင်ဖို့ပေါ့လေနောက်ပြီးတော့တဖော်ရာကြီးနဲ့စစ်ဆုံးချုံနေတာအောင်ဖြေပြန်ဖို့ပြုရတယ်ဒီကိစ္စကိုတော့ကာကွယ်ဦးစီးချုပ်ကတော့ပုံမှန်လေးပြောပါတယ်တိုက်ခင်လည်းကျွန်တော်တို့တခန်းတွေကိုတိုက်ကြပါဆိုပြီးတော့အဲ့လိုပြောတယ်ဒီ15မိုင်တို့ကုန်တော်ကြီးလမ်းတုံတို့တော့မလုပ်ပါနဲ့ပေါ့လေတော်မတော်ကတော့ဒီလိုကာကွယ်မယ်လမ်းနေကုန်တော်ကြီးလမ်းကြောင်းတွေကာကွယ်မယ်နောက်ပြီးတော့သူတို့ကတော့တကားဖွင့်ထားတယ်ဆက်လက်ပြီးတော့လက်ထိတ်ခေါ်တယ်သူတို့ဆွေးနွေးရမှာကလက်ရှိအစိုးရရဲ့ဒီငင်းချိုင်းရေးကွန်ရှင်တော့ပေါ့ဒီဖွဲ့တွေနဲ့ဆွေးနွေးဖို့ပေါ့ဆိုလိုတာကတော့တည်ငြိမ်အေးချမှုရမှာဒီတိုင်းဆွေးနွေးပွဲတွေရောဖရဲပြည်တော်မှုဒီဆောက်ရေးတော့ရောအမခံပြီးသားဖြစ်တော့ဆက်လုပ်နိုင်မယ်လို့တော့ပုံမှန်လည်းပြောပါတယ
်ဒီလိုတိုက်တွန်းမှုတွေရှိပေမဲ့လောလောဆယ်စီးရေးတင်းမာမှုတွေရော့ကျလာနိုင်မဲ့အလားအလာမမြင်ရသေးဘူးလို့ဗိုလ်မှူးကြီးခွန်ဦးကာကသုံးသပ်ပါတယ်ဒါမဲ့ဖေဖော်ဝါရီလကုန်ဒုတိယအထုပ်ပြန်လည်ကျင်းပမဲ့27ရာစုပင်လုံညီလာခံမတိုင်ခင်ဒီညီလာခံကိုမြောက်ပိုင်းမဟာမိတ်တွေလည်းတက်ရောက်လာနိုင်အောင်ကြိုးစားနေတဲ့သဘောတွေ့ရတယ်လို့သူကပြောပါတယ
်။ကျွန်တော်ထင်တော့ချက်ချင်းနဲ့ငင်းကြီးတော့မရှိဘူးကြာနှစ်ဖက်အစီအခြေလမ်းနဲ့ကြည့်မယ်တဲ့ကြည့်ရတော့ဘုံတော်လည်းအခုစစ်ပွဲဖြစ်တဲ့ပြည်ပကနေနေဒီမှာမျောလင်းတာကတော့ဒီ27ရာစုပင်လုံဒုတိယအစည်းအဝေးလို့မပေါ်ခင်မှာတော့ရနိုင်တော့ရအောင်တော့ကြိုးစားနေတဲ့သဘောတော့ရှိတယ်ကဒါတော့ဒီအတိုင်းတင်ကပုဂ္ဂိုလ်ရောကျွန်တော်တို့ကာကွယ်ဦးစီးချုပ်ရောကောင်းတော့နှစ်ဦးစလုံးမှာတော့ဒီလိုငင်းချိုင်းကြီးမရရအောင်လုပ်မယ်ရင်မှန်ချက်ကတော့တတူတာတွေ့ရတယ်က
တမတော်ရောအစိုးရဘက်ကပါငင်းချိုင်းကြီးကိုလိုလားတဲ့အခြေခံတွေတူနေပေမဲ့ငင်းချိုင်းကြီးဖြစ်စဉ်ကိုပြန်ကြည့်ရင်အစိုးရနဲ့တမတော်ကြားအားပြိုင်မှုတွေရှိနေသေးပဲလို့ဗိုလ်မှူးကြီးခုံကကသုံးသပ်ပါတယ်
ဒီအစိုးရနဲ့လက်ရှိတပ်မတော်ကတော့ဒီလုပ်ငန်းသဘောရပေါ့ဒွန်တော်ကြီးကလှုပ်ဆောင်မရတဲ့ကိစ္စတွေရှိတဲ့အချိန်မှာဒွန်တော်ရဲ့အဲဒွန်တော်လှုပ်ဆောင်နေတဲ့အချိန်မှာပဲတချို့အဆုံးဖြတ်ကိစ္စတွေမှာကျတော့လွန်ဆွဲတဲ့သဘောမျိုးတော့တွေ့ရတယ်အစိုးရရဲ့ initiative ကတချို့နေရာရှေ့ရောက်လာတယ်တချို့နေရာမှာတော့တပ်မတော်ရဲ့ initiative ကရှေ့ရောက်လာတယ်အဲဒီလွန်ဆွဲတဲ့အကွက်လေးတွေလည်းရှိတယ်ဗျဒါပေမဲ့ဘယ်လိုပဲလွန်ဆွဲတာဖြစ်ဖြစ်ကျန်တဲ့ငါတို့အရေးတွေမှာတော့တွန်တွဲပြီးလောရမယ့်ဟာတော့ရှိတာပဲဒီတစ်ခုကြားမှာအချိန်ဝင်ရှာရှိပြီးတော့ပြောနေတဲ့သဘောတော့ရှိတယ်ကြာ
2019ခုနှစ်အတွင်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ရည်တည်ရေးနဲ့ရှေ့လုပ်ငန်းစဉ်တွေကိုနေပြည်တော်မှာဆွေးနွေးနိုင်ခဲ့တယ်လို့ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ
်ကျွန်တော်ထိုးယူတာအဖွဲ့တွေရဲ့ဒီခိုင်မာရေးငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာပူးပေါင်းဆောင်ရွက်နိုင်ရေးအဲ့ဒါကိုကျွန်တော်တို့အသောင်းပေးပြီးတော့ဒီနှစ်ဦးမှာဒီအတိုင်းတကာပုံကောအဲ့ဒီဦးစီးချုပ်ကပြည်ပြီးတော့ပူပေါင်းဆောင်ရွက်နိုင်တဲ့နေလားတွေကိုချမှတ်လိုက်နိုင်တာပေါ့ဗျာဒီလက်တလောကတော့ကျွန်တော်တို့ရှစ်ဖွဲ့ရဲ့ဒီစုစုံချက်ပေါ့ဗျာဥမာရန်ကုန်မှာအီးအိုတွေအတွက်တော်တော်ပြေးရတဲ့နေရာကိုကျွန်တော်အသုံးပြုဖို့ပြင်ဆင်မယ်နောက်ပြီးတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကျွန်တော်တို့အဆင့်နဲ့ဖြစ်တဲ့နေရာတွေမှာအမြန်ဆုံးစက်တိုက်လုပ်သွားမယ်အာနောက်ဆုံးတစ်ချက်ကတော့ဒီနိုင်ငံရေးနေပေါ်ဒီစုံပါနေတဲ့ကာလမှာကျွန်တော်တပ်ဖွဲ့တွေရပ်တည်ရေးနဲ့ဒေသဖွင့်ပြီးအဆောင်အုံလုပ်ပါအမြန်ဆုံးလုပ်ပါလုပ်ချင်တဲ့ project တွေကိုအမြန်ဆုံးတင်ပါလို့ဖိတ်ခေါ်ထားတယ်။ဒါကြောင့်ကျွန်တော်တို့အဲ့ဒါကိုလည်းပဲ NCA စာချုပ်ပါပြဋ္ဌာန်းချက်အတိုင်းမှာတွန်းလှုပ်ပါဖို့ကျွန်တော်တို့စီစဉ်ထားပါတယ
်။မြေပြည်တော်ကတွေ့ဆုံပွဲမှာတပ်မတော်အနေနဲ့ဒုတောင်ဝန်အရေးဆုံးမကိုလုံးဝအထီးပွန်းမခံနိုင်ကြောင်းတပ်မတော်ကကွေဦးစီးချုပ်ဘက်ကပြောကြခဲ့ပြီးလက်နက်ကန်ပဋိပက္ခတွေဟာပြဿနာကိုဖြေရှင်းပေးနိုင်မှာမဟုတ်တာကြောင့်နိုင်ငံရေးအရသာညှိနှိုင်းဖြေရှင်းဖို့လိုတယ်လို့ PPST အဖွဲ့ဥက္ကဋ္ဌစောမူတူစေဘောကပြောကြားသိရပါပါတယ်ခင်ဗျာ။